ကောက်ပွဲကျင်းပဖို့အခုဆိုရင်၃ပတ်လောက်သာလိုပါတော့တယ်ရွေးကောက်ပွဲကျင်းပတဲ့နေ့မှာမဲယုံထဲမှာဘာတွေရှိမလဲဘသူတွေရှိနေမလဲအကူညီလိုရင်ဘသူတွေစီကနေအကူညီတောင်းခံနိုင်မယ်ဆိုတာတွေကိုဒီတပတ်မှာတင်ပြပေးသွားမှာဖြစ်ပါတယ်လာမယ့်ရွေးကောက်ပွဲအတွက်တနိုင်ငံလုံးမှာမဲယုံပေါင်း၄000ကျော်ရှိမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်စန္ဒမဲပေးခွင့်ရှိသူလူဦးရေ300မှာမဲယုံတရုံနှုံစီစဉ်ပေးထားတဲ့သဘောဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာ12ရက်နေ့ကရွေးကောက်ပွဲမကျင်းပနိုင်တော့တဲ့ကျေးရွာအုပ်စုတွေကိုကြေညာထားတဲ့အတွက်မူလကြေညာထားတဲ့မဲယုံအရေးအတွက်တက်ရောင်းနေနိုင်ပါတယ်။မဲယုံတွေရဲ့မြင်ကွင်းတွေကအခုလိုဖြစ်ပါတယ်။မဲယုံတစ်ခုစီမှာမဲယုံမှုဒူမဲယုံမှုမဲယုံလုံးချုပ်ရေးမဲပေးသူကိုမှင်တုတ်ပေးဖို့တူမျိုးသားလွတ်တော်ပြည်သူလွတ်တော်တိုင်းဒေသကြီးလွတ်တော်တွေအတွက်မဲဆန္ဒရှင်နာမည်တွေစစ်ဆေးသူအပါအဝင်အနည်းဆုံး10ယောက်ရှိနေမှာဖြစ်ပါတယ်ပထမဆုံးမဲယုံကိုရောက်ပြီဆိုရင်မဲယုံလုံခြုံရေးတာဝန်ရှိသူကတခြားမဲယုံမှာမဲပေးထားမှုရှိမရှိကိုဘယ်ဘက်လက်သန်းမှာမှင်ရှိမရှိစစ်ဆေးမှာဖြစ်ပါတယ်ဘယ်ဘက်လက်သန်းမှာမှင်မရှိမှမဲယုံတဲကိုဝင်လို့ရမှာဖြစ်ပါတယ်အဲ့လိုတို့ထားတဲ့မှင်ဟာနှစ်ကြိမ်မဲပေးလို့မရအောင်စီစဉ်ထားတာဖြစ်တယ်လို့ရွေးကောက်ပွဲစောင့်ကြည့်သူဦးကျော်လင်းဦးကပြောပါတယ်
။မဲပေးပြီးရင်မှင်တုတ်ပေးလိုက်ရဖြတ်လို့မရ။ဘာကြောင့်အဲ့ဒါကိုလုပ်ရတယ်လဲဆိုတော့နှစ်ခါမဲပေးမှဆိုတော့ဥပမာကျွန်တော်ကမဟုတ်ပုံနဲ့နှစ်ခုကင်ထားတယ်စသည်အဖြစ်ပေါ့နော်။ဒါမျိုးတွေရှိနိုင်တယ်။အဲ့တော့ကျွန်တော်ကဒီတနေ့ထဲမှာလည်းအိမ်မဟုတ်ပုံနဲ့နှစ်ခုကိုပြပြီးတော့နှစ်ခါမဲလာပေးခြင်းပေးလာနိုင်တယ်။မဟုတ်ပုံနဲ့နှစ်ခါမရှိဘူးလို့ပဲသတ်မှတ်အောင်ကျွန်တော်တို့မှာလူနာမည်တူတာတွေအများကြီးရှိနိုင်တယ်မဲယုံမှုကမမှတ်မိနိုင်တာတွေလည်းဖြစ်နိုင်တယ်အဲ့ဒီခါကျတော့လူတယောက်ကမနေ့မဲယုံဖုံးဝင်ချင်း၈နာရီမှတခါမဲပေးမယ်မဲယုံပိတ်ကန်နေ၄နာရီခွဲမှတခါမဲပြန်လာပေးမယ်ဆိုတော့လေပေးလို့ရတဲ့အနေအထားမျိုးရှိမဲ့သဘောပေါ့နော်မဲလာပေးပြီးတာနဲ့မဲယုံကိုသူကတုတ်ခိုင်းလိုက်မှင်ကနောက်တခါနောက်လူလာအဲ့ဒီမှင်ပါလားမပါလားကိုကြည့်ပြီးတော့ဒါသူမဲပေးပြီးသွားပြီဆိုတော့ဟာမျိုးပေါ့နော်နောက်တခါတလေကျတော့ကျွန်တော်တို့ကမဲစင်းကစိတ်ချမှုမရှိတဲ့ခါကျတော့ကိုနာမည်ကမဲယုံနှစ်ယုံသုံးယုံမှာပါနေရင်လေဒီလိုအမျိုးမဲပေးတာမျိုးတွေဖြစ်လာနိုင်တယ
်။မဲယုံတဲ့ကိုစတင်ဝင်ရောက်ခွင့်ရပြီဆိုရင်မဲဆန္ဒရှင်တပ်တေကန်လက်မှတ်ဒါမှမဟုတ်မှတ်ပုံတင်ကတ်ဒါမှမဟုတ်ចောင်းသားကတ်ကိုမဲလက်မှတ်ထုတ်ပေးသူကိုပြရပါမယ်။စစ်ဆေးပြီးတဲ့အခါမဲဆန္ဒရှင်စင်းမှာပါတဲ့သူမှန်ရင်မဲလက်မှတ်ထုတ်ပေးမှာဖြစ်ပါတယ်။မဲဆန္ဒရှင်တဦးဟာပြည်သူလွတ်တော်အမျိုးသားလွတ်တော်တိုင်းဒေသကြီးလွတ်တော်အတွက်ဆိုပြီးအ ਨੇ ဆုံးသုံးမဲပေးရမှာပါ။တရင်သားဖြစ်တယ်ဆိုရင်တော့တရင်သားရေးရာကိုယ်စားလှယ်တွေအတွက်တမဲထပ်ပေးရမှာဖြစ်ပါတယ်။မဲပေးမယ်ဆိုရင်လွှတ်ဆောင်ရမယ့်အဆင့်တွေကိုရှမ်းပြည်နယ်ရွေးကောက်ပွဲကော်မရှင်အရာရှိဦးနှစ်ဆန်းဦးကအခုလိုရှင်းပြပါတယ်
။ထုတ်ပြတဲ့သူကိုဒီပြည်သူ့လွှတ်တော်အတွက်မဲလက်မှတ်တစ်ကောင်ရပြီဆိုတော့လေသူကအဲ့မဲလက်မှတ်ကခုနမဲဆန္ဒရှင်တက်တဲ့ကလက်မှတ်နှစ်ခုကိုကင်ပြီးတော့ဆန္ဒပြုအခန်းထဲကိုဝင်လို့ရပါပြီခင်ဗျာ။ပြည်သူ့လွှတ်တော်မှာသူနှစ်သက်တဲ့ပါတီကိုယ်စားလှယ်ကိုဆန္ဒပြုပြီးတာနဲ့အဲ့ပြည်သူ့လွှတ်တော်မဲခုံးထဲကိုထည့်ပါမယ်ခင်ဗျာ။ထည့်ပြီးတော့ကျွန်တော်ဒီဘက်မှာလည်းအဲ့လိုပဲအမျိုးသားလွတ်တော်ပြည်နယ်လွတ်တော်မှာလည်းကျွန်တော်မဲဆင်းစစ်စစ်တဲ့လူတွေရှိ ਉ ဒီမဲဆန္ဒရှင်တက်တဲ့ကလက်မှတ်ကိုပြပြီးတော့ပါမဲလက်မှတ်ထုတ်မဲဆန္ဒပြုမယ်အဲ့လိုမျိုးလွတ်တော်၃ရက်ပေးပြီးတာနဲ့သူရဲ့အခန်းကဏ္ဍပြီးတဲ့အတွက်ဟိုကျွန်တော်တို့မင်းတူးတဲ့သပွဲကုံလေးရှိပါလေအမမဲယုံဖွဲ့နေရမင်းတူးကိုတော်ဝင်ပေးတဲ့လူဆိုတာသပွဲပဲလက်တန်းကိုမင်းတူးလိုက်သူ့ရဲ့အခန်းကဏ္ဍပြီးသွားပါလိမ့်ခင်ဗျာ
မဲလက်မှတ်မှာတစိတ်တုံးထုဖို့အတွက်လျှို့ဝှက်မဲပေးကန်ဆိုတာရှိပါတယ်အဲ့ဒီမဲပေးကံမှာကိုရွေးချယ်မဲ့ကိုစလေလောင်းတွေကိုတစိတ်တုံးနှိပ်ရွေးချယ်ပြီးတာနဲ့ပြည်သူ့လွှတ်တော်အတွက်အစိမ်းရောင်အမျိုးသားလွှတ်တော်အတွက်အပြာရောင်တိုင်းဒေသကြီးသို့မဟုတ်ပြည်နယ်လွှတ်တော်တွေအတွက်ခရမ်းရောင်တိုင်းရင်းသားရေးရာကိုစလေတွေအတွက်အကြီးရောင်စတဲ့မဲပုံးတွေကိုတေတေချာချာခွဲခြားပြီးထည့်ပေးရမှာဖြစ်ပါတယ်။တကယ်လို့ပြည်သူ့လွှတ်တော်ကိုစလေလောင်းအတွက်မဲပေးထားတဲ့မဲလက်မှတ်ကိုပြည်သူ့လွှတ်တော်အတွက်ထားထားတဲ့အစိမ်းရောင်မဲပုံးထဲမှာမထည့်ပဲအမျိုးသားလွှတ်တော်မဲပုံးအပြာရောင်နဲ့ထည့်မိရင်ပယ်မဲဖြစ်သွားမှာဖြစ်တဲ့အတွက်အယောင်ခွဲခြားနိုင်မှုအားနဲ့သူအမြင်အာရုံအားနဲ့သူတွေကမဲယုံဝန်ထမ်းတွေကိုအကူအညီတောင်းလို့ရပါတယ်။မဲဆန္ဒရှင်အနေနဲ့လျှို့ဝှက်မဲပေးတာကလွယ်ပြီးမဲဆန္ဒရှင်စင်းမှာနာမည်မှားနေတာမဲဆန္ဒရှင်တပ်တေကန်လက်မှတ်ပြောင်းဆုံးတာအပါအဝင်မဲပေးဖို့အခက်အခဲရှိနေတာတွေအတွက်မဲယုံမှုဒူမဲယုံမှုအပါအဝင်မဲယုံစေတနာဝန်ထမ်းတွေကိုအကူအညီတောင်းခံနိုင်ပါတယ်။မဲယုံတွေမှာအေးအေးဆေးဆေးမဲပေးလို့ရအောင်မဲဆန္ဒရှင်တွေကိုအနှောက်အယှက်မဖြစ်အောင်အတွက်မဲယုံပြင်ပဝင်းကျင်တွေမှာရက်ွက်ကြေးရွာအုပ်ချုပ်ရေးတာဝန်ရှိသူအထူးရဲတွေရဲတပ်ဖွဲ့တွေကစောင့်ကြပ်ပေးနေမှာဖြစ်တယ်လို့ရံပြဲမြို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်မြင့်ကပြောပါတယ်
ဟုတ်တယ်မတူဘာလို့အပြင်မှာကတော့ဟိုရွေးတက်ဖွဲ့တွေရှိတယ်ဗျာနောက်လို့ရက်ကြီးဖွဲ့တွေရှိကြတယ်ဗျာကိုပချင်ဖွဲ့ဖွဲ့တွေနေကံကပဲလူဆွေးတွေပြေးကြတယ်ဗျာအများပြည်သူစိတ်စောင့်ချောင်ဖြစ်အောင်ပို့ရဟိုမိစံရခင်တူတူတွေအလွေတူတူလာလို့ဟိုမိပြလို့ရအောင်ပို့မိကိုလာပြီးတော့ သူတို့တွေကနေပြီးတော့လေဟိုအတင်းအတမကြီးမောင်းပြီးတော့လာတဲ့ခါကျတော့သူတို့ကမိမိမူကတောင်းဝကျဒီကိုသူကအဲ့လိုရတယ်ကြာတယောက်ဒီကြီးမောင်းပြီးနေကြီးကိုစောင့်ရနေဖို့အဲ့လိုဥပဒေမှာတမ်းမချက်နဲ့မင်းကြီးအပိုင်းတကူကြာလာရောက်ပြီးတော့အဲ့လိုနှောက်ချက်ပြည့်စုံဖို့ပြီးတော့မိတွေ့ကြီးတယ်ဒါမှမဟုတ်နေလာတယ်ကြာအဲ့လိုမျိုးလို့ပေါ့
တကယ်လို့မဲယုံနဲ့ကိုဖောက်ခွဲရေးပစ္စည်းတွေအသက်အန္တရာယ်ရှိစေတဲ့ပစ္စည်းတွေပါလာတာအတင်းအကျပ်မဲဆွဲနေတာတကြိမ်တက်ပို့ပြီးမဲပေးတာတွေတွေ့ခဲ့ရင်တော့မဲယုံမှုကလုံကြုံရေးယူထားတဲ့ရဲတွေကိုအကြောင်းကြားပြီးအရေးယူတာတွေဆောင်ရွက်ကြမှာဖြစ်ပါတယ်။ဒါအပြင်မဲဆန္ဒရှင်တွေမဲပေးတဲ့အခါမှာမဲယုံတဲ့ကိုကိုထောက်ကန်တဲ့ပါတီရဲ့တစိ့အမှတ်သားတွေပါတဲ့အင်ကြီးတွေအုပ်ထုပ်တွေအလံတွေကိုယူသွားလို့မရဘူးလို့လည်းရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်။မဲဆန္ဒရှင်တွေလျှို့ဝှက်မဲပေးပြီးပြီဆိုရင်တော့မဲပေးပြီးကြောင်းတက်တဲ့အဖြစ်မှင်တို့ပေးတဲ့သူစီးသွားရပါမယ်။ဘယ်ဘက်လက်တန်းကိုမှင်တို့ပြီးရင်မဲယုံအဝင်အဝမှာတာဝန်ယူနေမဲ့မဲယုံလုံခြုံရေးကမှင်တို့ပြီးကြောင်းစစ်ဆေးမှာဖြစ်ပါတယ်။အဲ့ဒီအစဉ်တွေအားလုံးပြီးသွားပြီဆိုရင်မဲပေးခွင့်ရှိသူနိုင်ငံသားတယောက်အနေနဲ့ရွေးကောက်ပွဲမှာတာဝန်ကျေပွန်တယ်လို့ပြောလို့ရမှာဖြစ်ပါတယ်ရှင်။